နိုင်ငံရေးမတည်ငြိမ်တာနဲ့အထွေထွေကုန်စည်နှုန်းကြီးလာတာကြောင့်နိုင်ငံအတွင်းအထည်ချုပ်စက်ရုံ20လောက်အခုလာထဲမှာရန်နာသွားပြီလို့လုံတမအဖွဲ့စီတချို့ကဗီအိုအေကိုပြောပါတယ်နောက်ထပ်လည်းယာယီနားဖို့ပြင်ဆင်နေတဲ့စက်ရုံတွေကလည်းအများအပြားရှိနေပါတယ်ရခိုင်ကလာတဲ့ဒီသတင်းကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာမတ်လတဲ့ညစီမီအလုံးလောက်မရတာမိလချိန်မှန်မှန်တာတွေကြောင့်တနင င်ခံက VOA ကိုပြောပါတယ်။အောက်ခြေရလုံသမားတမကအဖွဲ့အစည်းတွေစီကစုဆောင်းထားတဲ့အချက်လက်ကိုကိုကာဗီသူကပြောတာပါ
။20လောက်ပိတ်သွားတယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီလအတွင်းမှာလို့တော့သူပြောတယ်။အာနာသိန်းကြီးကလေးကဆိုလို့ရှိရင်တော့ကျွန်တော်သိန်းနဲ့ချီပြီးတော့အလုတ်လက်မဲ့ဖြစ်သွားပြီဆိုတဲ့ဟာမျိုးကတော့ပြေကြတယ်ပေါ့နော်။ရန်ကုန်မှာတော့အများစုပိတ်ကုန်တာပေါ့နော်။
လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစက်ရုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးတရေမထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်းထားတဲ့အချက်လက်တွေကိုပဲအလုံသမားအဖွဲ့တွေကကိုးကားနေရတာပါဒီလိုအထည်ချုပ်စက်ရုံတွေရန်နာရတာဟာရက်စင်ပြီးအလုံလောက်မရတာကြောင့်လို့သွေးစည်းညင်ညွတ်သောတပ်မကများအဖွဲ့ချုပ်ကဒေါ်မျိုးအေးက VOA ကိုပြောပါတယ
်အဓိကတော့ရက်စင်ပြီးပြတ်တောက်တာဖြစ်ပေါ်များတယ်အခါကလည်းရက်စင်ပြီးပြတ်တောက်တယ်ဒါပေမဲ့စီသေးတွေကဒီမြင့်တယ်ဆိုပေမဲ့လည်းအခုလောက်တော့မမြင်ဘူးပေါ့အခုကျတော့ဒီထက်မောင်းရတဲ့အခြေခံတွေသူတို့လည်းမကိုက်တာတွေဖြစ်သွားပေါ့နော်နောက်တစ်ခါကကျတော့လည်းဒီ export ထပ်တာတို့ဘာလို့အခြားရရပေါ့နော်နိုင်ငံရေးမတည်ငြိမ်တဲ့ခါကျတော့စီးပွားရေးလည်းကျဆင်းလာတာကော
အလဲလက်အထည်ချုပ်စက်ရုံတရုံမှာအလုသမား900လောက်ရှိပါတယ်စက်ရုံကြီးတွေမှာတော့အလုသမား1000နဲ့2000ကျားရှိရပါစက်ရုံပိတ်လို့အလုလက်မဲ့ဖြစ်သွားသူတွေကတော့ရရအလုပ်တွေဝင်လုပ်ပြီးစားဝတ်နေရေးကိုဖြည့်ရှင်းနေရပါတယ
်။တက်ရှင်မှုတစားတော့မကြတာလေ။ဟိုအထည်ကျုံးမှမရဘူးဆိုလို့ရှိရင်တခြားအလုပ်တွေပြောင်းကြတာပေါ့။ပလင်းစေးလုံးကြတယ်။မိအစားတွေမျိုးခေါ်တဲ့အလုပ်တွေအကုန်လုံးကိုတိုးပွေပြီးလုပ်ကြတယ်။နောက်လည်းတခြားပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့ဟိုသူများမလုပ်ချင်တဲ့အလုပ်တွေပေါ့နော်။ဒီအလုပ်တွေလည်းလုပ်ကြတာပေါ့
။2021နှစ်စကနေဒီဇင်ဘာလအထိစက်ရုံပေါင်း140လောက်ယာယီပိတ်ထားပြီးအထည်ကျုံးစက်ရုံ64ရုံကတော့အပြီးပိတ်သွားရတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အချက်အလက်ကိုကိုးကားပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်။ပြည်မြဆက်ရုံပေါင်း200ကျော်ကအလုံသမားတွေအလုတ်ကင်ဆုံးရှုံးခဲ့တာပါ။ဒါမဲ့လတွေမှာလျှက်စစ်မီမရတာကြောင့်လုပ်ငန်းတွေလဲပတ်ဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းနောက်ထပ်လည်းရန်နာတဲ့ဆက်ရုံတွေရှိလာနိုင်ပြီးလဲပတ်မဲ့ဆက်ရုံတွေကတော့အလုံသမားအရေးအတွက်နဲ့လစာလျှော့ချတာအလုတ်ပိတ်ရက်နဲ့ခွင့်ရက်မပေးတာစားတဲ့အကျိုးမြတ်ကြံနိုင်မဲ့နီးလန်းတွေကိုအလို့ရှင်တချို့ကတုံးလာနိုင်တယ်လို့သူကခန့်မှန်းထားပါတယ်ခင်ဗျာ။